ပြမြုပ်နယ်တဲ့ကအစိုးရတပ်နေရာယူတက်ဆွဲထားတဲ့ဖားပြော်ကျေးရွာဧရိယာအတွင်းမှာရွာသားတွေဝင်ထွက်သွားလာခွင့်မရှိဘဲပိတ်မိနေပြီးကျန်းမာရေးစားသောက်နေထိုင်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တောက်ကြနေတော့ကမင်းပြရာမောင်ဒီတရားအနီးမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဖားပြော်ရွာဘက်ကိုတက်ဆွဲထားတာဖြစ်ပါတယ်။ရခိုင်ဒေသတွင်စစ်ရေးတင်းမာနေတဲ့အခြေအနေကို VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
မင်းပြမြို့နယ်ရံမောင်တရန်ဒီတိုက်ပွဲပြီးမြန်မာစစ်တပ်ဘက်ကနေဖားပြော်ကျေးရွာတွင်နေရာယူထားလို့ဖားပြော်ရွာသားတွေရွာသွင်းပြင်ထွက်ခွာသွားလာခွင့်မရဘဲပိတ်မိနေတဲ့အခြေအနေမှာရှိနေတာပါဖားပြော်ရွာတွင်ရွာသားတထောင်ခန့်ပိတ်မိနေတာကြောင့်လုံခြုံရေးရစိုးရိမ်နေရတယ်လို့ဖားပြော်ရွာသားသူကပြောပါတယ
်ရွာထဲမှာကိုသခိုးချထားလုံခြုံရေးကတော့စိုးရိမ်ကြောင်ကြမှုကတော့သူတို့တစ်ဖက်နဲ့တစ်ဖက်ပြေးရွာသားတွေတော့အကုန်လုံးစိုးရိမ်ရတယ်
မနေ့ကစပြီးတော့ဖားပြော်ရွာကိုမြန်မာစစ်တပ်ကနေဝိုင်းပတ်ပိတ်ဆို့ထားလို့ရွာသားတွေအခက်တွေ့နေရတယ်လို့အဆိုပါဖားပြော်ရွာသားကပဲဆက်ပြောပါတယ
်ဒီဆွေးလေးပေးမတော်ရတဲ့အပြင်ထည့်ရဲ့ကြည့်တယ်ဟိုဝန်မလို့နေမဝင်ရဒီနေရာတွေနေချိန်မကူအောင်မိနာနှစ်ယောက်ရှိတယ်ဘယ်ကတော့သူတို့နှိပ်ကြတာပါ
ပြီးခဲ့တဲ့တောက်ကြနေ့ကမင်းပြမြို့နယ်ရံမောင်တရန်းဒီဆက်စိတ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားမနေ့ပိုင်းကစလို့တနေကုန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲဖြစ်စဉ်တွင်နှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေကြာဆုံးမှုရှိခဲ့တယ်လို့အရသား6ဦးလောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရံမောင်ဘက်ကတိရက်ခန့်တရာခန့်လဲဖားပြော်ရွာတွင်စစ်ကြောင်သိမ်းရင်ပိတ်မိနေကြတာပါမနေ့ကမနေ့ဆော်ပိုင်းမှာလဲမြောက်ဦးမြို့နယ်ရွာဟောင်းသောကျေးရွာအုပ်စုမောင်သာကုန်းကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ
်မြောက်ဦးမြို့နယ်မောင်သာကုန်းကျေးရွာအနီးမှာဒီမနေ့3:25မိနစ်မှာရန်သူရဲ့ဒီစစ်ကား3စီးထဲကတစီးကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒါထိရောက်စွာတိုက်ခိုက်နိုင်ခဲ့တာရှိတယ်ထိခိုက်ကြဆုံးမှုအသေးစိတ်ကတော့လောလောဆယ်မသိရသေးဘူးပေါ့
မြောက်ဦးမြို့နယ်မောင်သာကုန်းကျေးရွာဘက်ပြစ်ခတ်တိုက်ခတ်မှုအတွင်းမှာတော့ကျေးရွာသားတို့ထိခိုက်တန်ရရရှိခဲ့တယ်လို့ရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဓမ္မတက်မလို့ကစမ်းမြောင်းဖက်ကနေပြီးတော့ကုလာတာသူတို့ဒီရေးထဲမှာရှိတဲ့တင်းငါးကနေပြီးတော့ကားနဲ့တော့ယူတယ်ကျွန်တော်တို့ရွာရဲ့အရှိတ်ဘက်တာဝါဒန်နားမှာဒီရခိုင်တက်တော်ကနေပြီးတော့အာဒီကနေလမ်းပြတာသူတို့စီမှာထီလာမထီလာအဲ့ဒါတော့ကျွန်တော်တို့လည်းမသိဓမ္မတက်မလို့ကနေပြီးတော့ရန်သူကိုမကြည့်သေးဘူးပြည်သူကိုလှမ်းပြတာရွာထဲကိုဟိုတနက်နေ့ပြတော့ဒီကျွန်တော်တို့ရွာရဲ့အရှိတ်ဘက်ကဆန်ဆက်ရှင်ကျောကုန်းမှာတင်ရရတော့တာ
ဒီကနေ့မှလည်းကြောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလက်ဝါမြို့နယ်မိချောင်းဘက်မှာနှစ်ဖက်သက်ဖွဲ့တွေကိုရခန့်တိုက်ပွဲဖြစ်ပွားနေစေလို့အေပြောခွေရခိုင်တုခကဆိုပါတယ်ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားမှုနဲ့မင်းပြမြို့နယ်ဖားပြော်ရွာသားတွေပိတ်မိနေတဲ့အခြေအနေကိုတမတော်သတင်းမှပြန်ကြားရေးနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးကြောက်တော်ပလက်ဝါမြို့နယ်ဆက်ဘက်မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကလသာမြစ်ရေလန်းကျောင်းပိတ်နေတယ်လို့ပလက်ဝါမြို့နယ်ကသွားမဲ့ခရီးသည်ပေါင်း100ကျော်ကြောက်တော်မြို့မှာ10ရက်ကြာပိတ်မိနေပါတယ်ဒီဖေဖော်ဝါရီလဇန်းကနေဒီကနေ့ထိဖြစ်ပွားခဲ့တဲ့ရခိုင်ဒေသတိုက်ပွဲတွင်အရသာ9ဦးသေဆုံးပြီးတော့60ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အထူးသဖြင့်ဖေဖော်ဝါရီလ13ရက်နေ့တုန်းကဘူရီတောင်မြို့နယ်နှစ်ဖက်တိုက်ပွဲတွင်ခမီးချောင်းကျေးရွာစာတင်ကျောင်းဘက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းသား22ဦးဒဏ်ရာရရှိသွားခဲ့တယ်လို့ဖေဖော်ဝါရီလ12ရက်နေ့မှာလည်းကြောက်တော်မြို့နယ်မြောက်တောင်ဇားဖြူနယ်တောင်ပွေရွာဘက်ကိုလက်နက်ကြီးကြီးကြားရောက်ခဲ့လို့ခလေးငယ်သူတေဆုံးပြီးခလေးနှုတ်အပါဝင်ရွာသား4ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုကတော့တမတော်ဘက်ကရောအေအေဘက်ကပါပြန်လည်ဆွတ်ဆွဲနေကြပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေတွင်ကလေးငယ်တွေထိခိုက်ဒဏ်ရာရရှိမှုအတွေ့မြန်မာနိုင်ငံခြေဆိုင်အမေရိကန်နဲ့ဗြိတိသျှတာမတ်ကြီးတွေကလည်းစိုးရိမ်ကြောင်းနဲ့ကလေးတွေကိုကာကွယ်ပေးဖို့ညှိနှိုင်းချက်တွေအသီးသီးထုတ်ပြန်တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ